ကယ်တင်ခြင်းရရှိကြောင်းကိုယ်တိုင်သိနိုင်ပါသလားခရစ်တော်၌အနှံမှုစမ်းသပ်ခြင်းအကြောင်းကိုကျွန်တော်ဆက်လက်ပြီးတော့ဝင်ငှတော့မှာဖြစ်ပါတယ်ကယ်တင်ခြင်းရရှိကြောင်းမိမိကိုယ်တိုင်သိနိုင်ပါသလားဒါမှမဟုတ်ထာဝရအသက်ကိုရရှိကြောင်းမိမိကိုယ်တိုင်သိနိုင်သလားဒါမှမဟုတ်ကောင်းကင်နိုင်ငံရောက်မယ်ဆိုတာကိုယ်တိုင်သိနိုင်ပါသလားအဲ့ဒီမိကုံးတွေဟာနတ်တူတန်ခွဲစကားတွေဖြစ်ပါတယ်ယေရှုခရစ်တော်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံသောသူတိုင်းကယ်တင်ခြင်းရရှိကြောင်းကိုယ်တိုင်သိနိုင်ပါတယ်ဘလို့သိနိုင်တယ်လဲဆိုရင်ယုံကြည်သူရဲ့ယခုလက်ရှိအတ္တတာကိုစမ်းစစ်ခြင်းဖြင့်သိရပါတယ်ကယ်တင်ခြင်းရရှိတဲ့သူရဲ့အတ္တတာမှာတွေ့ရမယ့်အရာနှမျိုးကိုအရင်ပတ်တုန်းကကျွန်တော်ဝေငှခဲ့ပါတယ်အဲ့ဒါတွေကိုအတူချုပ်ပြန်ပြောရမယ်ဆိုရင်ကယ်တင်ခြင်းရရှိသောသူဟာခရစ်တော်ရဲ့ပြည့်ညတ်တော်တို့ကိုစောင့်ရှောက်တယ်။ပြည့်ညတ်တော်တို့ကိုစောင့်ရှောက်ခြင်းဆိုတာခရစ်တော်ရဲ့ပြည့်ညတ်တော်တို့နဲ့အညီအမြဲတမ်းအသက်ရှင်ဖို့အစဉ်သင့်ရှိနေခြင်းပြည့်ညတ်တော်တို့နဲ့မကိုက်ညီသောအချက်များအသက်တာမှာတွေ့ရှိခဲ့ရင်ပြုပြင်သင့်တဲ့အရာလှုပ်သင့်လှုပ်ထိုက်တဲ့အရာများကိုပြုပြင်လှုပ်ဆောင်ဖို့အစဉ်သင့်ရှိနေတဲ့အသက်တာမျိုးကိုပြည့်ညတ်တော်စောင့်ရှောက်တဲ့အသက်တာလို့ခေါ်ပါတယ်နောက်တစ်မျိုးကတော့ကယ်တင်ခြင်းရရှိသောသူဟာယုံကြည်သူညီအကိုချင်းတို့ကိုချစ်တတ်တယ်ချစ်စရာကောင်းလို့ချစ်ဖို့ထိုက်တန်လို့ချစ်တာမဟုတ်ဘဲချစ်ချင်းမြတ်တာဖြစ်တော်မူသောဘုရားသခင်ဖြစ်ပွားစေတော်မူသောသူဘုရားသခင်ကိုသိသောသူဖြစ်သောကြောင့်ခရစ်တော်ရဲ့ပြည့်ညတ်တော်ကိုနာခံပြီးယုံကြည်သူညီအကိုချင်းတို့ကိုချစ်တဲ့အကြောင်းအရင်ဖတ်တွေမှာကျွန်တော်ဝေငှခဲ့ပါတယ်အခုခရစ်တော်၌အနှံမှုစမ်းသပ်ခြင်းအကြောင်းကိုဝေငှပါမယ်ကယ်တင်ခြင်းရရှိသောသူဟာယေရှုခရစ်တော်၌မိမိကိုယ်ကိုအနှံကြောင်းတမန်ကျမ်းစာမှာအခုလိုအတိအလင်းဖော်ပြထားပါတယ်။ဘုရားသခင်၏တားတော်ကိုယုံကြည်သောသူသည်မိမိအထက်၌ထိုတတ်သေးကိုရ၏။ဘုရားသခင်ကိုမယုံကြည်သောသူမူကားဘုရားသခင်ကိုမှုသာအပြစ်တင်၏။အဘယ်သို့နည်းဟုမူကားဘုရားသခင်သည်မိမိတားတော်၏အကြောင်းမှာတတ်သေးခံတော်မူသောစကားတော်ကိုထိုသူသည်မယုံဘဲနေ၏။တတ်တဲ့ခံတော်မူချက်ဟုမူကားဖယားသခင်သည်ငါတို့အားထာဝရအသက်ကိုပေးတော်မူ၍ထိုအသက်သည်လည်းတားတော်၌ပါ၏တားတော်ကိုရသောသူသည်အသက်ကိုရ၏ဖယားသခင်၏တားတော်ကိုမရသောသူမူကားအသက်ကိုမရဖယားသခင်၏တားတော်ကိုယုံကြည်သောသင်တို့သည်ထာဝရအသက်ကိုကိုယ်တိုင်ရသည်ဟုသိစေခြင်းဟာဤအရာများကိုသင်တို့အားငါရေး၍ပေးလိုက်၏လို့အတိအလင်းဖော်ပြထားပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကြမ်းကြမ်းမှာယုံကြည်ခြင်းဆိုတဲ့စကားလုံးကိုအထက်ထက်အခါခါသုံးထားပါတယ်ဒီကြမ်းကြက်ထဲကယုံကြည်ခြင်းဆိုတဲ့စကားလုံးရဲ့မူရင်းအနှက်အဓိပ္ပာယ်မှာအနှံခြင်းလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်ယေရှုခရစ်တော်ကိုကျွန်တော်တို့ယုံကြည်ပါတယ်လို့ပြောတဲ့အခါယေရှုခရစ်တော်၌ကျွန်တော်အနှံပါတယ်လို့ဆိုလိုခြင်းဖြစ်ပါတယ်ဘာကိုအနှံတာလဲဆိုရင်ကျွန်တော်တို့ရဲ့ကိုယ်တစ်ခုလုံးဘဝတစ်ခုလုံးယခုဘဝနောက်ဘဝအကုန်လုံးကိုယေရှုခရစ်တော်၌အနှံခြင်းကိုဆိုလိုပါတယ်။ဘာကြောင့်အတလောက်အထိအနှံရတာလဲ။အဖြေကတော့ရိုးရိုးလေးပါ။ယေရှုခရစ်တော်ကိုယုံကြည်လို့ဖြစ်ပါတယ်။ဥပမာသင်ဘဝမှာဆက်လက်ပြီးအသက်ရှင်ရပ်တည်နိုင်ဖို့အတွက်သင်ရှာဖွေပြီးစုဆောင်ထားတဲ့ပတ်စံတွေအဖို့တန်တဲ့ယန္တနာပစ္စည်းအလုံးကိုဘန်တစ်ခုမှအနှံထားတယ်ဆိုပါတော့သင်ရဲ့ဘဝဆက်လက်ရှင်သန်ရပ်တည်နိုင်မှုအတွက်မရှိမဖြစ်လိုအပ်တဲ့သင်ရဲ့ငွေတွေအဖိုးတန်ယရနာပစ္စည်းတွေကိုဘာကြောင့်အဲ့ဒီဘန်မှအနှံထားရတာလဲအဲ့ဒီဘန်ကသင်ရဲ့ငွေတွေအဖိုးတန်တဲ့ပစ္စည်းတွေကိုလုံခြုံစွာကာကွယ်စောင့်ထိန်နိုင်တယ်ဆိုတာကိုယုံကြည်လို့အနှံထားတာမဟုတ်လားထို့နည်းတူယေရှုခရစ်တော်၌ကျွန်တော်တို့ရဲ့ဘဝတစ်ခုလုံးကိုအနှံတယ်ဆိုတာယေရှုခရစ်တော်ကမိမိမိတ်တော်မူတဲ့အတိုင်းကျွန်တော်တို့ရဲ့ယခုဘဝနောက်ဘဝတစ်ခုလုံးကိုလုံခြုံအောင်ကာကွယ်စောင့်ထိန်နိုင်တဲ့သူဖြစ်ကြောင်းယုံကြည်လို့ကိုယ့်ကိုယ်ကိုအနှံခြင်းဖြစ်ပါတယ်ယေရှုကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံတယ်ဆိုတာယေရှု၌ကိုယ်တစ်ခုလုံးဘဝတစ်ခုလုံးအနှံခြင်းကိုဆိုလိုပါတယ်တိယောအခိုင်းငါအငယ်30ကနေ73ကျမှာတွေ့ရတဲ့ယုံကြည်ခြင်းဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့သိမှတ်စရာနောက်တစ်ချက်ကတော့မူရင်းဂရိဘာသာမှာယုံကြည်ခြင်းဆိုတဲ့စကားလုံးကို ယခုလက်ရှိအခြေအနေကိုဖော်ပြတဲ့ပစ္စုပန်ကာလနဲ့ရေးထားပါတယ်။ဒါကြောင့်ကဲတင်ခြင်းဆိုတာအတိတ်ကာလတုန်းကကျွန်တော်တို့ပြုခဲ့တဲ့အခြေအနေပေါ်မှာမတည်ဘူး။ယခုလက်ရှိအခြေအနေပေါ်မှာတည်နေပါတယ်။အချို့သောသူတို့ကဟိုးလွန်ခဲ့တဲ့အတိတ်တုန်းကဘုရားသခင်နဲ့လူတို့အတွက်သူတို့ပြုခဲ့တဲ့ကောင်းမှုတွေဘုရားသခင်ရှိကြောင်းသူတို့ယုံကြည်ခဲ့တဲ့အရာတွေဘုရားကြောင်းမှာသူတို့ပြုခဲ့တဲ့ဆက်ကပ်အနှံခြင်းပေးလှူခဲ့တဲ့ဆယ်ပို့တပို့နဲ့အခြားအလုံးငွေတွေအသင်းတော်မှာပါဝင်လှုပ်ဆောင်ခဲ့တဲ့သူတို့ရဲ့လှုပ်ဆောင်ချက်တွေစသည်တို့ကြောင့်ကယ်တင်ခြင်းရရှိမယ်လို့ထင်တတ်ကြပါတယ်။ဒါပေမဲ့ကယ်တင်ခြင်းဟာဟိုတုန်းကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်အရာတွေအခြေအနေတွေမှာမတည်ဘူး။ယခုလက်ရှိအခြေအနေပေါ်မှာတည်ပါတယ်။ကယ်တင်ခြင်းရရှိသူဟုတ်မဟုတ်တင့်ရဲ့ယခုလက်ရှိအခြေအနေကိုစမ်းသပ်ရမှာဖြစ်တယ်။တိရောအခိုင်းကအငယ်30မှာဖယားသခင်ဤသားတော်ကိုယုံကြည်သောသူသည်မိမိအထဲ၌ထိုတတ်သေးကိုရ၏လို့ပြောဆိုရမှာယခုလက်ရှိအခြေအနေကိုပြောနေတာဖြစ်ပါတယ်ဟိုတုန်းကယေရှုကိုယုံကြည်ခဲ့ဘူးတယ်ဒါပေမဲ့အခုတော့အခြေအနေအရယုံကြည်ခြင်းပြောင်းသွားတယ်ဆိုတာမျိုးကတော့အစကတည်းကယုံကြည်ခြင်းအကြောင်းကိုနားမလည်ခဲ့တဲ့အပြင်ကယ်တင်ခြင်းရရှိသူမဟုတ်လို့ဖြစ်ပါတယ်ကယ်တင်ခြင်းရရှိတဲ့သူနောက်တနည်းပြောရရင်စစ်မှန်တဲ့ယုံကြည်သူဖြစ်ခဲ့ရင်ယေရှုကိုယုံကြည်ခြင်းကြောင့်အခက်အခဲအမျိုးမျိုးပြစ်တင်ဝေဖန်မှုအမျိုးမျိုးအတားအဆီးအမျိုးမျိုးကိုရင်ဆိုင်ရရင်လဲယုံကြည်ခြင်းပြောင်းသွားမှာမဟုတ်ဘူးယေရှုရဲ့မကောင်းတဲ့တွေကိုလူတွေကဘလောက်ပဲပြောပြောယေရှုကိုယုံကြည်မယ်ယုံကြည်နေမှာဖြစ်တယ်ယေရှုရဲ့မိန့်တော်မူချက်တွေကိုပြန်ပြီးကြည့်တဲ့အခါယေရှုကသူ့ကိုယုံကြည်ခဲ့သူလို့မပြောပါဘူးယုံကြည်သူလို့မိန့်တော်မူပါတယ်သူဤပညတ်တော်တို့ကိုစောင့်ရှောက်ခဲ့သူလို့မပြောပါဘူးစောင့်ရှောက်သူလို့မိန့်တော်မူပါတယ်ညီအကိုတို့ကိုချစ်ခဲ့ဘူးသူလို့မပြောပါဘူးညီအကိုချင်းတို့ကိုချစ်တော်သူလို့မိန့်တော်မူပါတယ်ကယ်တင်ခြင်းရရှိတော်သူမှရင်ဘယ်လိုအခြေအနေမျိုးတွေနဲ့ရင်ဆိုင်ရပါလိမ့်စေယေရှုကိုအမြဲတမ်းယုံကြည်နေမှာဖြစ်တယ်နှစ်ကောအခိုင်း73အငယ်9မှာသင်တို့သည်ယုံကြည်ခြင်း၌တည်သလားမတည်သလားဟုကိုယ့်ကိုယ်ကိုစစ်ကြောကြလော့ကိုယ့်ကိုယ်ကိုစုံစမ်းကြလော့လို့ပြောထားပါတယ်တိရောအခိုင်း9အငယ်30မှာဘုရားသခင်ဤသားတော်ကိုယုံကြည်သောသူသည်မိမိအထဲ၌ထိုတတ်သေးကိုရ၏လို့ပြောပါတယ်ဘာတတ်သေးလဲသာဝရအသက်ကိုရရှိကြောင်းနှလုံးသားထဲမှာရှင်းလင်းစွာသိရှိခြင်းကိုဆိုလိုတာဖြစ်ပါတယ်အဲ့ဒီတသက်ကဘယ်ကလာတယ်လဲဆိုရင်ယောမအခိုင်း30အငယ်18မှာယုံကြည်ခြင်းသည်ကြားနာခြင်းအဖြစ်ဖြစ်ကြားနာခြင်းသည်လည်းဖယားသခင်ဤစကားတော်အဖြစ်ဖြစ်လို့အာတိအလင်းပြောထားပါတယ်ဖယားသခင်နှုတ်ကပတ်တော်တမာကျမ်းစာဟာသားတော်ယေရှုခရစ်တော်အကြောင်းဖယားသခင်ရဲ့တသက်ခံတော်မူချက်စကားတော်ဖြစ်ပါတယ်ဘုရားသခင်ရဲ့စကားတော်ကိုကြားနာပြီးယေရှုခရစ်တော်ဟာလက်ဝါးကားတိုင်းမှာကျွန်တော်တို့ရဲ့ကိုယ်စားအသေးခံတော်မူခြင်းဖြင့်ကျွန်တော်တို့ကိုယ်တိုင်လုံးဝမဆက်နိုင်တဲ့ကျွန်တော်တို့ရဲ့အပြစ်ကြွေးအလုံးကိုစပ်ပေးတော်မူသောသူဖြစ်ကြောင်းအကျွမ်းမဲ့ယုံကြည်လက်ခံသောကြောင့်သာဝရအသက်ကိုကျွန်တော်တို့ရရှိကြောင်းကျွန်တော်တို့ရဲ့နှလုံးသားထဲမှာရှင်းလင်းစွာသိရပါတယ်သာဝရအသက်ကိုကျွန်တော်တို့ရရှိကြောင်းရှင်းလင်းစွာသိရှိခြင်းဟာကျွန်တော်တို့ရဲ့ယူဆချက်မဟုတ်ဘူးကျွန်တော်တို့ရဲ့ခံစားချက်လည်းမဟုတ်ဘူးယေရှုအကြောင်းသက်သေခံတော်မူချက်စကားတော်ကိုယုံကြည်သောကြောင့်ဘုရားသခင်ပေးသနာတော်မူသောသက်သေဖြစ်ပါတယ်ထာဝရဘုရားရဲ့သက်သေဟာထာဝရတည်ပါတယ်ကျွန်တော်ရဲ့ယူဆချက်နဲ့ခံစားချက်ကတော့အမျိုးမျိုးပြောင်းလဲတတ်တယ်အခုတစ်မျိုးနောက်တစ်မျိုးပြောင်းလဲတတ်ပါတယ်ဘုရားသခင်ရဲ့သက်သေကတော့မပြောင်းလဲဘူးသာဝရတည်ပါれ သင်ရဲ့ယုံကြည်ခြင်းကိုစမ်းစစ်ပါ။ကယ်တင်ခြင်းရရှိမဲ့ထင်လိုက်နောက်မထင်လိုက်နဲ့စိတ်ရှုပ်ထွေးနေသလား။ယုံကြည်ခြင်းအကြောင်းကိုနားမလည်ရင်တော့စိတ်ရှုပ်ထွေးနေမှာသေချာပါれ။ကယ်တင်ခြင်းရရှိဖို့အတွက်ယေရှုကိုယုံကြည်တယ်ဆိုတာလဝကတိုင်းပေါ်မှာကျွန်တော်တို့ရဲ့ကိုယ်စားအပြစ်ဒဏ်ခံပေးသောယေရှုရဲ့လောက်ဆောင်ပေးချက်အပေါ်မှာအမေပြုခြင်းကိုဆိုလိုခြင်းဖြစ်ပါれ။ကယ်တင်ခြင်းကျွန်တော်တို့ရရှိဖို့အတွက်ကျွန်တော်တို့ဘက်ကလှုပ်ဆောင်နိုင်တဲ့အရာဘာတစ်စုံတစ်ခုမှမရှိဘူး။ကပ္ပဦးကျမ်းကနေဗျာဒိတ်ကျမ်းအထိအကျင့်တရား ကောင်းမှုကုသူပညာတော်စောင့်ထိုင်ခြင်းဖြင့်ကယ်တင်ခြင်းရရှိတဲ့သူတယောက်မှမရှိပါဘူးကျွန်တော်တို့ရဲ့ယုံကြည်ခြင်းဖခင်အာဗြဟံလည်းပဲအကျင့်တရားအားဖြင့်ကယ်တင်ခြင်းရရှိခဲ့တာမဟုတ်ဘူးယုံကြည်ခြင်းဖြင့်ရရှိတဲ့အကြောင်းတမန်ကျမ်းစာမှာအထက်ထက်အခါခါပြောထားပါတယ်အဲ့ဒါလောက်ပြောထားလျက်နဲ့တချို့သောသူတို့ကကယ်တင်ခြင်းရရှိဖို့ယေရှုကိုယုံကြည်ရမယ်လူတို့ဘက်ကလည်းကျင့်ရမယ်လို့တွင်တင်ပါတယ်အဲ့ဒါလိုခံယူတဲ့သူတို့ကယုံကြည်ခြင်းအကြောင်းကိုနားမလည်လို့ဖြစ်တယ်။ဒါမှမဟုတ်ယာကုပ်အခိုင်းနှစ်အငယ်24နဲ့26မှာဖော်ပြထားတဲ့အချက်တွေကိုနားလည်မှုလွဲနေခြင်းကြောင့်လည်းဖြစ်နိုင်ပါတယ်။လူသည်ယုံကြည်ခြင်းအပြင်သာဖြောင့်မတ်ရသူရောက်သည်မဟုတ်အကျင့်အပြင်ရောက်သည်ကိုသင်တို့မြင်ရကြ၏။နောက်အခန်းငယ်26မှာဝိညာဉ်နှင့်ကင်းသောကိုယ်သည်အသေးဖြစ်တဲ့ကဲ့သို့အကျင့်နှင့်ကင်းသောယုံကြည်ခြင်းသည်အသေးဖြစ်၏။ဒီကြမ်းကြက်တွေမှာကဲတင်ခြင်းရရှိဖို့ရန်အတွက်ယုံလဲယုံရမယ်ကျင့်လဲကျင့်ရမယ်လို့တွင်တင်နေတာမဟုတ်ပါဘူးစစ်မှန်သောယုံကြည်သူနောက်တနည်းပြောရရင်ကဲတင်ခြင်းရရှိသောသူတို့ရဲ့အသက်တာမှာတွေ့ရမယ်အသီးအပွင့်ဒါမှမဟုတ်လက္ခဏာအမှတ်အသားကိုပြောနေခြင်းဖြစ်ပါတယ်ကဲတင်ခြင်းရရှိဖို့ကျင့်ကြံအားထုတ်ရမယ်လို့တွင်တင်နေတာမဟုတ်ပါဘူးကဲတင်ခြင်းရရှိဖို့ယုံလဲယုံရမယ်ကျင့်လဲကျင့်ရမယ်လို့သင်ထင်နေရင်သင်ကျင့်နိုင်တဲ့အချိန်မှာကဲတင်ခြင်းရရှိမယ်ထင်လိုက်မကျင့်နိုင်တဲ့အချိန်မှာမထင်လိုက်နဲ့ယုံမသံတရားလဲနေမှာဖြစ်တယ်ကဲတင်ခြင်းနဲ့ပတ်သက်ပြီးတော့မကြာခဏယုံမသံတရားဖြစ်နေရင်ယေရှုခရစ်တော်ကိုယုံကြည်ပါတယ်ဆိုတဲ့သင်ရဲ့ယုံကြည်ခြင်းကိုပြန်လည်စစ်ဆေးပါသားတော်ယေရှုအကြောင်းဖယားသခင်ရဲ့တသက်ခံတော်မူချက်စကားတော်ကိုယုံကြည်ပါသလားစစ်မှန်သောယုံကြည်သူတိုင်းကဖယားသခင်ရဲ့စကားတော်တမန်ကျမ်းစာတွေကယေရှုအကြောင်းဖယားသခင်ရဲ့တသက်ခံတော်မူချက်ကိုယုံကြည်ပြီးယေရှု၌ကျွန်တော်တို့ရဲ့ယခုဘဝနောက်ဘဝကျွန်တော်တို့ရဲ့ဘဝတစ်ခုလုံးကိုအနံထားတယ်စင်ရည်သည်ဖြစ်စေချမ်းသာသည်ဖြစ်စေပညာတတ်သည်ဖြစ်စေပညာမတတ်သည်ဖြစ်စေယေရှု၌အနံသောသူတိုင်းသာဝရအသက်ကိုကိုယ်တိုင်ရရှိကြောင်းဖယားသခင်သိခွင့်ပေးတော်မူပါれယခုဘဝကလေးကကယ်တင်ခြင်းစိတ်ချမှုရှိကြပါれဘာကြောင့်လဲဆိုရင်ယေရှုခရစ်တော်ကိုယုံကြည်စိတ်ချပြီးယေရှုခရစ်တော်၌အနှံထားသောကြောင့်ဖြစ်ပါれနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ